ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီလူငယ်အားကစားသမားတွေလိုက်ပါလာတဲ့ဘတ်ကားနဲ့ထရက်ကားစဉ်မင်းညာပိုင်းကတိုက်မိရာကအနည်းဆုံး14ဦးသေဆုံးကြောင်းအာနာပိုင်းကပြောပါတယ်။စကတ်ချီဝမ်ပြည်နယ်ကလူငယ်ဟော်ကီအသင်းဟာနီပါဝမ်မြို့မှာပြိုင်ပွဲဝင်မှုအတွက်ပြည်နယ်အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ရဲ့ညနေ9နာရီလောက်ကမတော်တဆမှုဖြစ်ခဲ့တာပါ။ယင်းတိုင်းမှုကြောင့်ဒဏ်ရာပြင်းထန်သူ3ဦးပါဝင်14ဦးထိခိုက်ဒဏ်ရာရကြောင်းလဲကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါတယ်။မတော်တဆဖြစ်ချိန်မှာဘတ်ကားမှာအားကစားအသင်းနီးပြိုင်နဲ့ရင်မောင်းပါဝင်စုစုပေါင်းလူ28ယောက်လိုက်ပါသွားခဲ့တာပါ။ထိခိုက်သေးဆုံးသူတွေဘယ်သူတွေလဲဆိုတာသိနိုင်မှုကနေဒါရဲတပ်ဖွဲ့ကဒီကနေ့စနေနေ့မနက်ပိုင်းအထိစုံစမ်းနေစေဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အားကစားသမားတွေရဲ့မိသားစုဝင်တွေဘယ်လောက်ထိခိုက်ခံစားရမယ်ဆိုတာမတွေးဝင်အောင်ဖြစ်ရကြောင်းပြောဆိုခဲ့ပါတယ်။